Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ26ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်มาပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးတော့မှာဖြစ်ပါတယ်ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနက်စောပိုင်းတုန်းကဂုံးတွင်းပိုင်းကိုပြင်းအားအဆင့်၄နဲ့ဝင်ရောက်တိုက်ခတ်ခဲ့ပြီးတော့အခုခါမှာတော့အားပြော့သွားပြီဖြစ်ပါတယ်ထိုင်းဝန်ကြီးချုပ်ဟောင်းယင်းလော့ရှင်နောဒူဘိုင်းနိုင်ငံကိုထွက်ပြေးသွားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုအကျိုးဘောလူဝဲမှာရှုံနေပြီးတော့ဘောလူဝဲနဲ့ဝေးသွားပြီဖြစ်ပါတယ်ခင်ဗျာဒီလိုနောက်ဆုံးရဒေတာတွင်းသတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျောင်းသားလေးတယောက်ကတော့ချက်ပြီးတော့ထိသွားတယ်နောက်ချင်းသူလေးတယောက်ကတော့ပြေးသွားတယ်ပြေးသွားတဲ့ကလေးကသူကတော့စိတ်ဆိုးကြောက်လို့ရှိနေပြီအခောင်မိုးဘတ်တော်ဘာလို့ညာတော့ကပေါက်သွားတယ်နောက်ပြီးတော့အောက်နိုင်ရနေ
မောင်တော်ဆေးရုံအနီးမှာရှိတဲ့အရှိဇော်ဒီကယုံပရဟိတဖုံးတော်ကြီးကျောင်းအနီးအကျန့်ဖက်သမားတို့ရဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကျောင်းထိုင်ဆရာတော်ဦးဇော်ဒီကအမိန့်ကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်အပတ်စဉ်တင်ဆက်ပေးတဲ့သတင်းနောက်မတ်စုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါမယ်ရှင
်။ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနက်စောပိုင်းကဂုံးတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ Texas ပြည်နယ်ရှေ့တောင်ပိုင်း Rockport မြို့မှာကုန်းတွင်းကိုဝင်ရောက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်ကမ်းရိုးတန်းတစ်လျှောက်မှာလေပြင်းနဲ့အတူမိုးသည်းထန်စွာရွာသွန်းခဲ့ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ကုန်းတွင်းကိုစတင်ဝင်ရောက်တဲ့အချိန်မှာပြင်းအားအဆင့်၄ရှိပြီးတော့လေတိုက်တုံးကတနာယီကို209ကီလိုမီတာအထိရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနေ့အစောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့လာခဲ့ပြီးတော့အခုခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ဟာတိအထိကျသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေမှာဖော်ပြနေပါတယ်။မုန်တိုင်းကကုန်းတွင်းပိုင်းကိုတဖြည်းဖြည်းနီးကပ်လာတာနဲ့အမျှ Texas ပြည်နယ်မှာနေထိုင်တဲ့သူထောင်ပေါင်းများစွာဟာလည်းမုန်တိုင်းအန္တရာယ်ကိုရှောင်တဲ့အတွက်အနေနဲ့ကုန်းတွင်းပိုင်းကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အခုချိန်ထိတော့မုန်တိုင်းကြောင့်ထိခိုက်ဒဏ်ရာသေဆုံးသူဘယ်လောက်ရှိတယ်ဆိုတာကိုတော့အတည်ပြုလို့မရနိုင်သေးပါဘူး။ဒါပေမဲ့လေတိုက်နှုံးတွေပြင်းထန်တဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေဟာနေရာအတော်များများမှာအပြင်းမထွက်နိုင်ပဲဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
မြောက်ကိုရီးယားကတာတိုပစ်မစ်ဆိုင်းဒုံးကျည်တွေကိုတောက်ကြနေမှာပြစ်လို့ခဲ့ကြောင်းအမေရိကန်ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပြစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါတယ်။ညစင်နိုင်အချိန်မှာ7 minutes စီချပြီးတော့မစ်ဆိုင်း3ခုကိုပြစ်လို့ခဲ့တဲ့အကြောင်းအမေရိကန်ပစိဖိတ်ဒေတာစစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ပထမနဲ့တတိယမြောက်ပြစ်လိုက်တဲ့မစ်ဆိုင်းတွေကပြစ်မှတ်ကိုသွားစဉ်လေထဲမှာပေါက်သွားပြီးတော့ဒုတိယတစ်ခုကတော့ပြစ်လိုက်တာနဲ့ချက်ချင်းလို့ပေါက်ကွဲသွားပုံရပါတယ်။ဒီမစ်ဆိုင်းတွေတခုမှတော့မြောက်အမေရိကတိုက်နဲ့ဂွမ်ကျွန်းတို့အတွက်ရန်အဖြစ်စိုးရင်စရာမရှိဘူးလို့သူကပြောပါရယ်။အမေရိကန်တပ်တွေအနေနဲ့မြောက်ကိုရီးယားကိုဆက်ပြီးတော့အနီးကပ်စောင့်ကြည့်နေတယ်လို့လည်းသူကပြောပါရယ်။ဒုံးကျည်တွေဟာမြောက်ကိုရီးယားနိုင်ငံဂန်ဝုံပြည်နယ်ဂီဒဲယောင်ဒေသကနေလာခဲ့ပုံရပြီးတော့စီးရီးလေးချင်းကန်တခုရဲ့ဒစိတပိုင်းဖြစ်ပွဲရှိတယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်။ဒုံးကျည်ဒစင်းထက်မင်းဟာကီလိုမီတာ250လောက်ထိသွားပြီးတဲ့နောက်ပင်လယ်ထဲကိုကျသွားတယ်လို့လည်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါရယ်
။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကိုဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံအသစ်ပေးရန်ရှိတဲ့ကျွေးမီတွေနဲ့ရရှိရန်ပိုင်းရရန်ရှိတဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့ဘာမှအဆက်ဆံမလုပ်ဖို့အမေရိကန်ပြည်ထောင်စုကတောက်ကြနေမှာတားမြစ်လိုက်ပါတယ်။နောက်ကဘာချမ်းမှာကိုပြည်သူတွေကိုထိခိုက်နေနာအောင်လုပ်ပြီးတရားမဝင်အာဏာရှင်အစိုးရအာဏာရတာမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့ခွင့်ပြုသွားမှာမဟုတ်ဘူးဆိုတာကိုပြသတဲ့အနေနဲ့အခုလိုတန်ခတ်ပိတ်ဆို့မှုအစ်စ်တွေကိုချမှတ်လိုက်တာဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးအရှာမိုက်မော့စတာကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားနိုင်ငံကိုစီးရီးယားရေးယူနိုင်ခြင်းရှိသလားဆိုတဲ့အပေါ်မှာတော့တိတ်မကြခင်အချိန်တွင်းမှာတော့စီးရီးယားရေးယူနိုင်ရေးယူဆောင်ရွက်တာမျိုးကိုမျှော်မှန်းမထားဘူးလို့သူကပြောပါတယ်။ဒါပေမဲ့အဲ့လိုမေးပြီးမိနစ်ပိုင်းအကြာမှာပဲအင်မီတော်ပြောခွင့်ရဆာရာဟာကဘီဆန်ဒက်စ်ကိုဒီကိစ္စနဲ့ပတ်သက်ပြီးမေးတဲ့အခါမှာအမေရိကန်ပြည်ထောင်စုအနေနဲ့ရွေးချယ်စရာလမ်းကြောင်းတွေကိုအကုန်လုံးဖွင့်ထားပြီးတော့ဗင်နီလန်းကိုမှပြစ်ပယ်ထားတာမရှိဘူးလို့ပြောခဲ့ပါတယ်။ မေရိကန်ပြည်ထောင်စုအနေနဲ့သမရမာဒူရိုအစိုးရနဲ့အစိုးရပိုင်း PDVS ရေနံကုမ္ပဏီနဲ့စီးပွားရေးအရပတ်သက်ဆက်နွယ်မှုတွေမလုပ်ရဘူးလို့သမရထရမ့်ကအုပ်ချုပ်ရေးအမိန့်တရကိုတောက်ချနေကလည်းလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
အာဖရိကနဲ့အာရှနိုင်ငံတွေကနေဥရောပမှာခိုလုံခွင့်မရတဲ့ရွှေပြောင်းချေချဖို့ကြိုးစားသူတွေကိုသူတို့ရဲ့နေရည်ရင်းနိုင်ငံတွေအနေနဲ့ပြန်လက်ခံအောင်တွန်းအားပေးတဲ့အနေနဲ့အဲ့ဒီနိုင်ငံတွေကိုပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုရယ်ဆိုင်ပြီးတော့ကုန်သွယ်ရေးနဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်တွေချမှတ်လာနိုင်တယ်လို့ဥရောပသမဂ္ဂရဲ့ရွှေပြောင်းချေချနေထိုင်သူများဆိုင်ရာကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်ဥရောပသမဂ္ဂအကြီးအကဲတွေဟာအဓိကဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုပေးနေတဲ့အကူအညီတွေကိုရပ်တန့်သွားဖို့အတွက်စဉ်းစားနေတယ်လို့ဒီမီထရီမာဗရာမိုပိုလိုကစနေနေ့ကပြည်တင်က The Times စင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်ကျွန်တော်တို့အဲ့ဒီဒေသတွေမှာအခွင့်အလမ်းတွေဖန်ပြီးပြီးတော့လူတွေအဲ့ဒီမှာဆက်နေလာအောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ပါတယ်နေရချင်းကိုပြန်လည်ပို့ဆောင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေပြက်ကွက်တဲ့နိုင်ငံတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်တာတွေနဲ့ကြုံရနိုင်တယ်လို့သူကပြောပါတယ်နေရချင်းကိုပြန်တဲ့သူတွေကိုလက်မခံတဲ့နိုင်ငံတွေကထိပ်ပိုင်းခေါင်းဆောင်တွေကိုပြည်ဝင်ခွင့်ဗီဇာတွေထုတ်မပေးဘဲဆိုင်းငံ့သွားမယ်လို့သိမကြခင်ကပဲဂျာမနီနိုင်ငံကလည်းချိန်ချောက်လိုက်ပါတယ်ဒါပေမဲ့ဒီထက်ပိုပြီးကျေပြန်တဲ့ဗီဇာပိတ်ပင်မှုကိုလုပ်ဖို့အတွက်စဉ်းစားနေကြပြီးတော့နိုင်ငံသားတံတမန်တွေနဲ့ဆရာဝန်တွေကနေចောင်းသားတွေနဲ့သူတေတီတွေအထိလူထောင်ပေါင်းများစွာခရီးသွားလာခွင့်ကန့်သတ်တာတွေခံရနိုင်ပြီးတော့ဒီကိစ္စကိုအခုခါမှဆွေးနွေးနေတယ်လို့သူကပြောပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖြူရီကနေစနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့စီးပွားရေးလုပ်ငန်းအသစ်တွေမလုပ်ဖို့တရုတ်နိုင်ငံကတားမြစ်ပိတ်ပင်လိုက်တယ်လို့တရုတ်ကူသန်းရောင်းဝယ်ဝန်ကြီးဌာနကတောက်ကြနေကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကအခုလိုလုပ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလအစောပိုင်းမှာချမှတ်ခဲ့တဲ့အရေးယူပိတ်ဆို့မှုတွေနဲ့တညီတည်းလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ချက်ဟာအခုအချက်ချင်းစတင်လိုက်တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံကလူပုဂ္ဂိုလ်တဦးချင်းစီဒါမှမဟုတ်ကုမ္ပဏီတွေပါဝင်ပတ်သက်နေတဲ့ဖက်ဆက်လုပ်ငန်းအသစ်တွေတူရဲပိုင်းလုပ်ငန်းအသစ်တွေရှိပြီးသားလုပ်ငန်းတွေကိုချက်ထွင်တာတွေတရုတ်နိုင်ငံမှာတားမြစ်လိုက်တယ်လို့တရုတ်ကူးသန်းရောင်းဝယ်ဝန်ကြီးဌာနကအင်တာနက်စာမျက်နှာမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါ့အပြင်တရုတ်ကုမ္ပဏီတွေအနေနဲ့မြောက်ကိုရီးယားမှာယင်းနှီးမြှုပ်နှံမှုအသစ်တွေဒါမှမဟုတ်ယင်းနှီးမြှုပ်နှံမှုတွေတိုးချဲ့ဖို့ရှောက်တာတွေကိုလည်းအတည်ပြုသွားမှာမဟုတ်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားကဇူလိုင်လထဲမှာတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်စမ်းသပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်အခုလစောပိုင်းမှာအရေးယူပိတ်ဆို့မှုအသစ်တွေချမှတ်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးအစီအစဉ်ကိုအဆုံးသတ်ဖို့ဖိအားပေးတဲ့အနေနဲ့အဲ့လိုချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာယာဒုကဖြုတ်ချခံရတဲ့သမရပတ်ကွန်ဟေကိုထောက်ခံသူထောင်နဲ့ချီဟာသမရကိုအာဂတိလိုက်စားမှုနဲ့ရေးယူတာကိုအဓိကထောက်ခံပုံရတဲ့တရားရုံးကိုကန့်ကွက်ဆန္ဒပြပြီးတော့စိုးမျိုးတော်မှာဒီကနေ့မှပဲစီတန်းလှည့်လည်ခဲ့ကြပါတယ်။တောင်ကိုရီးယားအလံနဲ့အမေရိကန်အလံတွေကိုကင်ဆောင်လာတဲ့ဆန္ဒပြသူတွေဟာအပြစ်မရှိတဲ့သမရပတ်ကွန်ဟေကိုလွှတ်ပေးလို့ဟစ်အော်ခဲ့ကြပြီးတော့သမယိုးချဝါဒီမဟုတ်တဲ့သမရမွန်ဂျေအင်းယာဒုကဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။မစ်ပါကိုရာဒုကဖယ်ရှားပြီးနောက်ကျင်းပတဲ့ဂျားပြည့်ရွေးကောက်ပွဲမှာသမရမွန်အနိုင်ရပြီးတော့တက်လာတာဖြစ်ပါတယ်။သမရအင်ဂျော်ဆန်အင်ပြနားကလမ်းတွေစီကိုဥတီချီတက်ကြတော့ဆန္ဒပြသူတချို့လမ်းသွားလမ်းလာတွေနဲ့ထိမိညှိမိတာတွေရှိနေပါတယ်။သူတို့နဲ့မနီးမွေးမှာပဲနောက်တစ်ဖွဲ့ကလည်းလူထုစည်းဝေးပွဲကျင်းပခဲ့တာပါ။ဆန္ဒပြတဲ့လူအုပ်ဘလောက်ကြီးလဲဆိုတာကိုစိုးမျိုးတော်ရဲတပ်ဖွဲ့ကခံမှန်းမထားပေမဲ့လည်းအမည်မဖော်တဲ့ရဲတပ်ဦးကတော့လူပေါင်း 8,000 လောက်ဒီချီတက်ပွဲမှာပါဝင်ခဲ့တယ်လို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံစီးပွားရေးအတွက်အားကိုးရတဲ့ Samsung Electronic ကုမ္ပဏီရဲ့ဒုဥက္ကဋ္ဌ EJ Yong ကိုသမရလက်ထိုးမှုအပါအဝင်ပြစ်ချက်မျိုးစုံနဲ့တောင်ကိုရီးယားတရားရုံးတရုံးကထောင်ဒဏ်5နှစ်ချလိုက်ပြီးတော့နောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲသမရပတ်ကိုထောက်ခံချီတက်ပွဲကျင်းပကြတာပါ။လူတန်းနဲ့ချီပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပြီးတော့ဒီဇင်ဘာလမှာဥပဒေပြုအမတ်တွေကသူ့ကိုရေးယူဖို့လှုပ်ခဲကြပြီးတဲ့နောက်တာဝန်ကနေတရားဝင်ရက်ဆိုင်ပြီးတော့အာဂတိလိုက်စားမှုနဲ့မလာမှာဖက်စီးခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့မစ်ပတ်တရားရင်ဆိုင်နေရပြီးတော့အော်တိုဘာလလယ်လောက်မှာဆုံးဖြတ်ချက်ချမှာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ရှင်ဝတ်ဟာသူမပေါ်ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတရားရုံး ဂျိန်ပြက်ကွက်မှုကိုဘိုးတရားရုံးကအမိန့်မချခင်မှာပဲဒူဘိုင်းနိုင်ငံကိုထွက်ပြေးသွားခဲ့ပြီဖြစ်ပါတယ်။လက်ရှိဘယ်မှာရှိနေလဲဆိုတာကိုတရားဝင်မသိရပေမဲ့သူမဟာကုန်းလန်းကနေကမ္ဘောဒီးယားနိုင်ငံကိုသွားပြီးအဲဒီကမှတဆင့်ဒူဘိုင်းကိုသူ့ကိုဖြစ်သူတက်ဆန်ရှန်ဝေါနဲ့သွားခဲ့ကြအောင်သူမရဲ့ဖွဲ့ထိုင်းပါတီဝင်တွေကသတင်းမီဒီယာတွေကိုပြောပါတယ်စံတဘာဆိုင်ပြို့ဖို့အတွက်အမတော်ကြီးတွေထုတ်ချိခဲ့ရတဲ့ဆက်ဆက်ပြီးရင်းလက်ကိုတရားစွဲဆိုထားပေမဲ့သူကတော့အပြစ်မရှိကြောင်းညင်းဆိုထားပါတယ်သူ့အဖို့ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုအမိန့်ချမှာကိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့နောက်သူမကိုဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပါတယ်သူမရဲ့ရှင်းနေကတော့ရင်းလက်ဟာအတော်နာမကျန်းဖြစ်နေတယ်လို့ပြောပါတယ်လာမယ့်စက်တင်ဘာ29ရက်နေ့မှာတော့အမိန့်ချဖို့ယုံကြည်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ယူရိုနိုင်ငံအနောက်မြောက်ပိုင်းက Islamic စစ်သွေးကြရဲလက်အောက်ကျရောက်နေတဲ့ Telfar မြို့ကိုမြို့လယ်ကောင်အပါအဝင် Ottoman ခေတ်ရဲတိုက်ကြီးရဲ့ခေါင်းမိုးပေါ်မှာလည်းအလံဆိုင်ထူနိုင်ခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေကရဲတိုက်နဲ့ Bastion ခရိုင်တွေကို Islamic ကနေပြန်ယူခဲ့ပြီးတော့ရဲတိုက်ပေါ်မှာအလံလွှင့်ထူနိုင်ပါပြီလို့ Iraq ဘူတွဲစစ်ဌာနချုပ်ကကြီးညာချက်ထုတ်ပြန်လိုက်ပါတယ်။မြို့ရဲ့80ရာခိုင်နှုန်းကိုပြန်လွတ်ပေးနိုင်လိုက်ပြီးတော့ကျန်တဲ့အပိုင်းတွေလည်းမကြခင်မှာလွတ်မြောက်တော်မှာပါလို့ Iraq နိုင်ငံသားရဲ့ဝန်ကြီး Ibrahim El Jafari ကပြင်သစ်နိုင်ငံသားရဲ့ဝန်ကြီး John Eve Ledrian ပြင်သစ်ကာကွယ်ရေးဝန်ကြီး Florence Parly နဲ့ Baghdad မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။မလေးရှားနိုင်ငံမှာကျင်းပတဲ့29ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းဟာထိုင်းအသင်းကိုတကူးကူးမရှိနဲ့ရှုံးနိမ့်ပြီးတော့ Final နဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မတ်ဤသက်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေလုံးပောက်ကွဲခဲ့ပါတယ်။မောင်တော်မြို့ဘော်ကဇောရီကယုံပရဟိတဖုံးတော်ကြီးကျောင်းဝင်းအနီးမှာလက်နက်ငယ်ဖြင့်ပစ်ခတ်ခဲ့တဲ့အတွေ့တဦးသေဆုံးပြီးတဦးဒဏ်ရာသွားတယ်လို့အဲ့ဒီဖုံးကြီးကျောင်းကဒီကျောင်းထိုင်ဆရာတော်ကပြောပါတယ်။ဒါအပြင်မောင်တော်မြို့နေရာတချို့မှာလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးရဲတပ်ဖွဲ့ကညဘက်ကင်းလက်နေတယ်လို့အာဏာပိုင်တွေကပြောပေမဲ့လုံခြုံရေးကိုထိထိရောက်မပေးစွမ်းနိုင်သေးဘူးလို့ဘူးဒီတောင်ကရောမောင်တော်ဒေသခံတွေပါပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်အမေခါကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးနောက်မှာတော့အခုလိုမောင်တော်မျိုးလည်းမှာရှိနေတဲ့နေရာအချို့ကိုလက်ပစ်ပုံလက်နက်ကြီးစတာတွေနဲ့ပစ်ခတ်ခံလာရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မျိုးမှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးကွဲခဲ့တယ်လို့ဒေသခံတွေဘက်ကပြောဆိုခဲ့တယ်လို့အစိုးရကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီမိုင်းတွေဟာနေ့လယ်တနာရီကနေနာရီခြားကညနေ၄နာရီထိဇက်တိုက်ဆိုးတယ်လို့မောင်နှောမျိုးရဲ့နေမြေ6မှာပောက်ခဲ့တာပါနိုင်ငံတော်တိုင်းမင်ငံရုံးရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလီအကြမ်းဖက်တွေထောင်ထားတဲ့ဒီလက်လုံမိုင်းပောက်ကွဲမှုကြောင့်ဒေသခံတွေထိခိုက်တာမရှိဘူးလို့ပြောဆိုထားပါတယ်ဒီကနေ့နေ့လည်း2နာရီကျော်လောက်ကမောင်နှောဆေးရုံနားမှာရှိတဲ့အရှိဇောတိကာယုံပရာဟိတဖုံးတော်ကြီးကျောင်းဝင်းအနီးမှာအကြမ်းဖက်သမားတွေကတနက်နေ့လေးချက်ပစ်ခတ်ခဲ့တာမို့ကျောင်းဝင်းတွင်နွားစာလာရိုက်တဲ့ဟိန္ဒူဘာသာဝင်တဦးသေဆုံးခဲ့ရပြီးကက်ပီယာတဦးဒဏ်ရာရရှိခဲ့တယ်လို့ကျောင်းဆောင်လည်းပျက်စီးခဲ့တယ်လို့အဲ့ဒီကျောင်းကကျောင်းတိုင်ဆရာတော်ဦးဇော်တီကာကပြောပါတယ်ဒဏ်ရာရကက်ပီယာရဲ့အခြေအနေကစိုးရိမ်စရာမရှိဘူးလို့လည်းသူကမိန့်ပါတယ်တိုက်ခိုက်လာသူမှာကျောင်းနီးမှာပဲနေတဲ့ဘုံကြီးကျောင်းဝင်းအတွင်ဝင်ထွက်သွားလာနေသူကျောင်းမှာပယံအလုတ်ကိုလုတ်ကိုင်းနေတဲ့မွတ်စလင်တဦးဖြစ်တယ်လို့ဆရာတော်ကမိန့်ပါတယ်
။ကျောင်းသားလေးတယောက်ကတော့ချက်ပြီးတော့ထိသွားတယ်။နောက်ဟိန္ဒူလေးတယောက်ကတော့ပေသွားတယ်။ပေသွားတဲ့ကလေးကသူကတော့ဆေးချိုချော်လို့ရှိနေပြီ။အခေါင်မိုးဘတ်တော်ဘာလို့ညာတော့ကပေါက်သွားတယ်။နောက်ပြီးတော့အုံနိုင်ရနေနေပါပါကြည့်ပြီးတော့ကိုယ်သွားပြေးသွားတာလေးတွေလို့ရှိတယ်။အဲဘသူလိုက်ချက်ရှိရမလဲ။ဒီကောင်ကိုပြစ်တဲ့အကောင်ကအင်္ဂိုလေးဖုံးဖုံးတော့အတိကျသေးတယ်လေ။နောက်ပြီးတော့ဒီအဲ့ဒီငါကောင်လေးကဖုံးဖုံးကျောင်းမှနေနေပြီးတော့ခဏခဏလာလာလာပြီးတော့ပြန်လုံနေတဲ့ကလားလေးစားဖို့စားဖို့နေနေပြီးတော့မပြစ်စုံမဖုံးဘူးဆိုလို့ချင်းလည်းဖုံးကြီးစီနိုင်ဖုံးကြီးကကုန်ပြတာတဲ့သူတို့ကိုမချားရင်မမကြီးကအစနောက်ပြီးတော့မိတ်ဆန်ကအစရုပ်စောအစသူတို့မှပြေးသွားလို့မပါရှာဘူးဒီစကမရှိတော့ဖုံးကြီးစီကလာလာပြီးတော့တုံးဖုံးကြီးပေးသေးတယ်အဲ့တော့ဖုံးကြီးဘလို့နင်းနေမှသူတို့ကိုမယုံချင်နိုင်တော့အံ့ဩတယ
်နိုင်ငံတော်တိုင်ပင်ခံရုံးထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေဟာမိုင်းထောင်လက်နက်နဲ့ပစ်တာအပြင်တပ်မတော်ဘက်ကမီးရှို့ဖျက်ဆီးတဲ့ပုံစံမျိုးဖြစ်အောင်လှုပ်ဆောင်ပြီးမောင်နှောမျိုးနဲ့မင်းလွတ်မျိုးမှာရှိနေတဲ့အိမ်88အိမ်ဈေးဆိုင်54ဆိုင်ဆိုင်ငန်း52ခန်း ဗလီနှစ်ခု RV ကျောင်းရှစ်ခုကား၉စီးနဲ့ဆိုင်ကယ်၄စီးကိုပါမိရှုဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ဒီတကြောပြန်တိုက်ခိုက်မှုဟာအစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားများလက်ချက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကပြောဆိုသတ်မှတ်ထားပါတယ်။အကြမ်းဖက်သမားတွေဟာအစိုးရတည်င်းပေးလို့တန်တရားရှိသူအစ္စလမ်ဘာသာဝင်၅ဦးကိုလည်းကျေးရွာအတွင်းဝင်ကတပ်ဖြတ်ခဲ့တဲ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတွာလာလှုပ်ရှားမှုကိုအဟန့်တားဖြစ်စေဖို့ပါမိုင်းထောင်တာတွေလုပ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မောင်နှောဒေတာမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလဲ့နေတယ်လို့နေကြားဆောင်တပ်ကပြောဆိုထားပေမဲ့ဒေတာကန်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေစေပဲလို့ပြောပါတယ်။1998ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့ဒီဇော်တိကာယုံပရာဟိတဖုံတော်ကြီးကျောင်းမှာအကျန်းဖတ်သမားတွေရန်ကလွတ်အောင်လာရောက်ခိုလုံနေကြသူအယောက်80လောက်ရှိနေပြီးသူတို့အတွက်လုံခြုံရေးဟာအတော်အင်အားနည်းနေတယ်လို့ဆရာတော်ကမိန့်ပါတယ်
။ခုံးတောင်းစင်းနဲ့လှမ်းပြီးတော့အပြစ်ခံရတာအနည်းနာမှလူရှင်ရေးရှိတယ်။ဒီကောင်တွေကဝင်ဝင်ပြီးတော့ဖမ်းနေ၊နိုင်ဝါတိုးတက်မှဖမ်းနေတယ်။ခုံးကတော့လေမင်းတို့ဝင်သွားပါလို့ဖမ်းလို့မဖမ်းဘူးမသွားဘူး။ဆိုရင်အဲ့လိုရတဲ့အမြင်အားဆိုလို့ရှိရင်အဲ့ဒီဥစ္စာကတကယ်လို့ဟိုခင်းမရှိသေးဘူးကောတမကြီးရဲ့အခုကဆိုရင်အဲ့လိုရတဲ့အမြင်အားတဲ့ရောက်ဖို့ကောင်းတဲ့အမြင်အားမျိုးကိုတော့ရောက်တော့ရှိတယ်။တမျိုးနေလို့တစ်ခေလုံးမှရှိတဲ့လူတွေရဲ့အဆက်အိုးအေးစိတ်တွေကအကုန်လုံးဆိုရင်ထိုင်လာနေကြရတာ
တည်သူတွေရဲ့လုံခြုံရေးကိုပြည်သူတွေကိုယ်တိုင်ပဲရယူနေရတယ်လို့ပြောလာသူကတော့ဘူးသီးတောင်မြို့နယ်ကရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးတန်းနိုင်ပါဘူးသီးတောင်မြို့နယ်အခြေအနေနဲ့ပတ်သက်ပြီးသူက
ဘူဒီတော်ဒီနေ့ဒီနေ့တော့နေနေလောက်ဘူးရှင်ဒီကတော့နေနေနေကောင်းနေစေ။နောက်နေဝင်လာရင်တော့ပြောလို့မရ
။ရခိုင်ပြည်နယ်မြောက်ပိုင်းတကြောပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဝင်းကျင်ကျေးရွာတွေကဒေသခံတွေဟာမောင်နှောနဲ့ဘူဒီတော်မြို့ပေါ်ကိုတိမ်းရှောင်လာနေကြရပါတယ်။ဒါပေမဲ့လာရောက်ခိုးလုံသူတွေကမြို့ကန်တွေအတွက်ပါလုံခြုံရေးကတော့စိတ်ချရတဲ့အနေထားမှာမရှိဘူးလို့ဒေသခံတွေကပြောဆိုထားပါတယ်ရှင်။
မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းနောက်မှတ်စုအစီအစဉ်လှက်ပါပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကပုဂံဒေသမှာပြင်းအား 6.8 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာအခုဆိုရင်တနှစ်ပြည့်ခဲ့ပြီဖြစ်တယ်လို့လာမယ့်စက်တင်ဘာလမှာပုဂံရှေးဟောင်းယဉ်ကျေးမှုဒေသကိုကမ္ဘာအမွေအနှစ်စည်းရင်းဝင်ဖြစ်ရေးအတွက် UNESCO အဖွဲ့ထံအဆိုပြုလွှာအကြံတင်သွင်းတော်မှာဖြစ်ပါတယ်ရှေးဟောင်းဆောင်တွင်ခင်မီဟိုတယ်ကြီးတွေအများပြားရှိနေတဲ့ပုဂံဒေသရဲ့ကမ္ဘာအမွေအနှစ်စည်းရင်းဝင်အခြေအလားအလာနဲ့ဒီငလျင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့ဖျားပထိုး400နီးပါးပြင်ဆင်မှုအခြေအနေပဲအဆင့်ရောက်နေပြီလဲဆိုတာကိုဒီတစ်ပတ်သတင်းနောက်မှဆုအစီအစဉ်ကနေ VOA မြန်မာပိုင်းသတင်းနောက်မမမြင့်ခိုင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်ပကံဖျားပထိုး400နီးပါးကိုထိခိုက်ပျက်စီးစေခဲ့တဲ့ပြင်းအား 6.8 ငလျင်လှုပ်ခတ်ခဲ့တာအခုဆိုရင်တစ်နှစ်ပြည့်ပါပြီ။ပကံဒေသကိုကမ္ဘာအမွေနဲ့စီရင်ဝင်ရေးကြိုးပမ်းနေချိန်မှာငလျင်လှုပ်ခတ်ခဲ့တာကြောင့်အများစုကစိုးရိမ်ခဲ့ကြပြီးမြဲပညာရှင်တွေကတော့ငလျင်ဟာပကံဒေသကိုကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်လာစေဖို့တွန်းအားဖြစ်စေတယ်လို့မှတ်ချက်ပြုခဲ့ကြတာပါ။ငလျင်လှုပ်ပြီးသိပ်မကြခင်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းထိခိုက်ပျက်စီးခဲ့တဲ့ဇီဒီပထိုးတွေကိုအလင်းစလို့မပြုတ်ပြင်မဲပညာရှင်တွေရဲ့အကြံဉာဏ်ယူနက်စကိုရဲ့အကူအညီတွေရယူပြီးစနစ်တကျပြုပြင်ထိန်းသိမ်းဖို့မှာကြားခဲ့တာလည်းရှိပါတယ်။ပကံမငလင်းလုတ်ပြီးတနစ်အကြာမှာတော့အထိခိုက်ပျက်စီးနေတဲ့ဖျားပထိုး200ကျော်ပြင်ဆင်ပြီးသွားပြီဖြစ်ပါတယ်။ငလင်းတန်းခံရတဲ့ဖျားပထိုးတွေအလုံးကို9နှစ်အတွင်းအပြည့်သက်ပြင်ဆင်နိုင်ဖို့ရထားပြီးအခုချိန်ထိပြင်ဆင်ပြီးစီးမှုအခြေအနေနဲ့ပတ်သက်ပြီးရှေးဟောင်းသုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးသိန်းလွင်ကအခုလိုပြောပြပါတယ်
။ဖျားပေါင်း389သူပြစီခဲ့တယ်အဲ့မှာမှာပထမဦးစားပေး36စုဒုတိယဦးစားပေး96စုနဲ့နောက်တတိယဦးစားပေးမြန်24စုပေါ့နော်ဒါတွေကပထမတတိယဦးစားပေးကအသေးမွားလေးတွေပြက်တာရှိတယ်ဒါတွေကိုလည်းကျွန်တော်တို့ပြင်ပြီးသွားပြီအဲ့ဒီမှာကြံတဲ့ဖျားတွေကိုကျွန်တော်တို့ဘယ်ဖျားတွေကိုဘယ်ဘယ်နှစ်ခုနှစ်5နှစ်လောက်ကျွန်တော်တို့ຢာသားချက်ထားလိုက်တယ်ဖျားပထမနှစ်မှာဖျားဘယ်နှစ်စုပြင်မယ်ဒုတိယနှစ်မှာဘယ်နှစ်ရာဘယ်နှစ်စုပြင်မယ်ဆိုပြီးတော့ကျွန်တော်တို့ဒီ plan လုပ်ပြီးလုပ်တဲ့အခါမှာဒီ2018နှစ်မှာတော့ဖျားအစု50ကျွန်တော်တို့ပြင်မယ်လို့ຢာထားပြီးတော့အခုပြင်တဲ့အခါမှာကျွန်တော်တို့ဖျားအစုပေါင်း20ကျော်လောက်ပြီးပြီပြီးပြီဆိုတော့အဲ့မှာနေနောက်ထပ်ဖျားအစု50ပြင်နောက်ထပ်ထပ်ပြီးပြင်ဖို့လိုသေးရဲ့ဆိုတော့ဖျား16စုပေါင်းလိုက်တော့66စုလောက်ကျွန်တော်တို့ဒီနှစ်ထဲမှာပြီးအောင်လုပ်ပါ
ငလင်းတန်းတင့်ဖျားပထိုးတွေကိုစနစ်တကျပြုပြင်ထိန်းသိမ်းနိုင်ဖို့ UNESCO နဲ့နိုင်ငံတကာကပညာရှင်တွေအကူအညီပေးနေကြတာပါ ငလင်းတန်းကြောင့်ထိခိုက်မှုများခဲ့တဲ့ဖရားပထိုးတွေကိုတော့ပြင်ဆင်ဖို့ကြံရှိနေသေးပြီးတချို့ဖရားပထိုးတွေကိုပြင်ဆင်ဖို့ခက်ခဲတာမို့ဘလို့ပြင်ဆင်ရမလဲဆိုတာသူတေသနာလုပ်နေစေဖြစ်တယ်လို့ UNESCO ရဲ့မြန်မာပြည်ကိုယ်စားလှယ်ဒေါ်အောင်မမျိုးကပြောပါတယ်
ဒါပေမဲ့တရားကိုကျက်စီးမှုရယ်ဟိုရှိတယ်တော်တော်ထိခိုက်သွားတဲ့ဖရားမျိုးတွေကြံနေတယ်ကြောက်ခုဥမြင့်တဲ့ဖရားသွားဟိုစတဲ့ရစုလဲရလဲဖြစ်တယ်ပကံမှာရှာရှာပါပါရှိတယ်ကြောက်လဲရလင်ငါစုတွေရလဲတစုပါပဲဖြစ်တယ်ဒါပေမဲ့သူ့ရဲ့ပျက်စီးမှုငါးလဲများတယ်အခုချိန်ကြီးကျမတို့ကသူ့ကိုဟိုဘလို့ပြန်ပြင်ရမလဲဆိုတာသူ့ရဲ့တနာလုံနေတော့မရှိအဲ့ဒီအတွက်ကလည်းဟိုဝေကျင်းအင်အားလဲလိုအပ်တယ်နောက်နီးပညာအကူအညီကလည်းပို့ပြီးတော့လိုအပ်တယ်အဲ့ဒီလိုမျိုးအခြေအနေရှိတယ်ဖရားရေရှိတယ်
အခုလာမယ့်2019ခုနှစ်စက်တင်ဘာဆိုရင်မြန်မာနိုင်ငံအနေနဲ့ပုဂံရှိဟောင်းယဉ်ကျေးမှုဒေတာကိုကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်ဖို့ UNESCO ကိုအဆိုပြုလွှာအကြံတင်သွင်းတော့မှာပါပုဂံကိုကမ္ဘာအမွေနဲ့စီရင်ဝင်ဖို့ဆိုရင်ဒီဒေတာဟာဘာကြောင့်ကမ္ဘာအမွေနဲ့ဖြစ်တင်တာလဲဆိုတာနဲ့ဒီဒေတာအပေါ်အဆိုရအနေနဲ့ဘယ်လိုစီမံခန့်ခွဲမှုတွေလုပ်နေသလဲဆိုတဲ့အချက်နှစ်ချက်ပေါ်အဓိကမူတည်နေတာပါပုဂံဒေတာတစ်ခုလုံးကိုယဉ်ကျေးမှုနေမြေတစ်ခုအနေနဲ့ကမ္ဘာအမွေနဲ့စီရင်ဝင်ဖို့ဆိုရင်လက်ရှိအစိုးရရဲ့ပုဂံဒေတာအပေါ်စီမံခန့်ခွဲမှုအပိုင်းတချို့နဲ့ပတ်သက်ပြီး UNESCO နဲ့ညှိနှိုင်းရအောင်မယ်လို့ဒေါ်အောင်မမျိုးကပြောပါတယ
်။ Overall management ကိုပြန်ကြည့်ရင်တော့အခုချိန်ကြီးညှိနှိုင်းမှုလိုတာလေးတွေကတော့ရှိနေသေးတယ်။ဥပမာကျမတို့ဒီ UNESCO ဘက်ကအကြံပြုထားတာကတော့ပုဂံရဲ့တကယ့်ရှင်ဟောင်းအမွေနဲ့ဇုံတွင်းမှာရှိနေတဲ့ဟိုတယ်ကြီးတွေပေါ့နော်။ဒါတွေကဘင်းပတ်ဝန်းကျင်မှာရှိတဲ့ဒီအမွေနှစ်တွေကိုတက်ရောက်မှုရှိနိုင်မှာဆိုတဲ့အတွက်ကြောင့်မလို့နောက်10နှစ်ဒါမှမဟုတ်15နှစ်အရင်ကြီးကာလတခုတတ်မှတ်ပြီးပြီးလို့ရှိရင်တို့ကိုဒီအမွေနှစ်စုံနဲ့ဟိုဝေးတဲ့နေရာမှာပေါ့နော်ဝေးတဲ့ဆိုတာဝေးရတော့မဟုတ်ဘူးမထိခိုက်နိုင်တဲ့နေရာမျိုးမှာနေရာတခုကိုပြန်လဲတတ်မှတ်ပြီးတော့ဒီ infrastructure တွေကိုလည်းအစိုးရကနေပြီးတော့ပံ့ပိုးပြီးတဲ့အခါမှာနေရာပြောင်းပြီးတော့ပေါ့နော်ဖွင့်လှစ်ဖို့အတွက်ဒါမျိုးတွေအကြံပေးထားတာလည်းရှိတယ်
ကဘာမှာပကံလိုနေရာမျိုးနောက်တစ်ခုထပ်မရှိသလိုအမွေနှစ်တွေဟာပြက်စီးသွားရင်ဘယ်တော့မှပြန်မရနိုင်တော့ရမို့ပကံရှိဟောင်းဆောင်အတွင်ခင်မီဟိုတယ်ကြီးတွေထားရှိတဲ့ကိစ္စကိုပြန်လည်စဉ်းစားသင့်တယ်လို့ဒေါ်မာမျိုးကပြောပါတယ
်ဒီအမွေနှစ်တွေရှိနေလို့ဒီကဘာလဲခီးသွားလုပ်ငန်းကဖွံ့ဖြိုးနေတာအမွေနှစ်တွေမရှိရင်ကဘာလဲခီးသွားလုပ်ငန်းမရှိနိုင်ဆိုတော့ဒီအမွေနှစ်တွေကိုအမြဲတမ်းတည်တံ့ဖို့အတွက်ကပထမဦးစားပေးပြီးစဉ်းစားပေးရမယ်အဲ့ကြောင့်ဟိုတယ်တွေမရှိရဘူးလို့ပြောတာမဟုတ်ပါဘူးဟိုတယ်တွေကိုတင့်တော်တဲ့နေရာတွေမှာစနစ်တကျဒါလုပ်ပေးရမယ
်ဒေသခံတွေကတော့ပုဂံဒေသကိုကမ္ဘာအမွေနဲ့စီရင်ဝင်ဖို့ကြိုးစားသလိုတစ်ဖက်မှာလည်းစိုးရိမ်ချက်တွေရှိတဲ့အကြောင်းပုဂံဒေသခံကိုနိုင်ထွန်းကအခုလိုပြောပြပါဗျာ
UNESCO နဲ့ကျွန်တော်တို့ဟိုဒေသခံနေနဲ့စကားပြောကြည့်တဲ့အချိန်မှာ UNESCO ကအဓိကမူနှစ်ချက်ကဒေသခံတွေရဲ့အခွင့်အရေးဖွံ့ဖြိုးတိုးတက်ရေးဒေသခံတွေရဲ့ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းရေးဆိုတဲ့အချက်နှစ်ချက်ကိုဒေသခံတွေကကြိုက်တယ်။ဒါပေမဲ့ဒီရှေးဟောင်းဥပဒေမှာကဒေသခံတွေရဲ့အခွင့်အရေးတွေဒေသဖွံ့ဖြိုးတိုးတက်ရေးတွေမှာမပါဘူးဖြစ်နေတဲ့အတွက်ဒေသခံတွေကဒီရှေးဟောင်းဥပဒေနဲ့ပတ်သက်ပြီးရမှချိုးရင်ကြောင်းကြမှုတွေရှိနေတာ
။ပြင်းအား6.8%ရှိတဲ့ငလင်ဟာအစိုးရရောပြည်သူတွေကိုရောပုဂံဒေသကိုအရေးတကြီးထိန်းသိမ်းဖို့လိုနေပြီဆိုတာကိုအသိပေးခေါင်းလောင်းခောက်လိုက်သလိုဖြစ်သွားစေတာပါ။နှစ်ပေါင်း1000ကျော်တက်တန်းရှိလာတဲ့ပုဂံဒေသကသမိုင်းအမွေနှစ်တွေရေရှည်တည်တံ့ဖို့လက်ရှိအစိုးရနဲ့ပြည်သူအားလုံးမှာတာဝန်ရှိသလိုပုဂံရဲ့အမွေနှစ်တွေကိုစနစ်တကျထိန်းသိမ်းဖို့ကမ္ဘာအမွေနှစ်စီရင်ဝင်နိုင်ရေးကအထူးတလဲလိုအပ်နေတာလည်းဖြစ်ပါရဲ့ရှင
်မမမြင့်ခိုင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးပါမယ်နိုင်ငံတကာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့လူငယ်တွေရဲ့ဘဝအဆင့်အတန်းကိုမြှင့်တင်ဖို့ဆိုရင်လူငယ်တွေကိုစိတ်သက်ရရပြုပြင်ပြောင်းလဲမှုတွေအဓိကလှုပ်ဆောင်ပေးဖို့လူငယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းပါတယ်။အခုနှစ်ပိုင်းတွေမှာကမြို့ပြတွေမှာလူငယ်တွေဒုစရိုက်မှုတွေကိုပိုကျူးလွန်လာကြတာကိုတွေ့ရပြီးဒါဟာအလောက်ကင်ခွင့်လန်းရှားပါတာနဲ့မူရည်စေးသုံးဆွဲမှုများလာတာကြောင့်ဖြစ်တယ်လို့လူငယ်တွေနဲ့နှိစက်သူတွေကပြောပါတယ်။အစိုးရကလည်းလူငယ်ရေးရာဝန်ကြီးဌာနတစ်ခုဖွဲ့စည်းပေးဖို့တောင်းဆိုနေကြပါတယ်။အပြည့်အစုံကိုတော့မြို့မခတဲ့အေဂျင်စီကအကူကောင်းများဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာတိုင်းငယ်လုံးမှာအသက်30ယောက်လူငယ်တွေအဝင်ကျူးလွန်နေမှုကိနေဟာ2016ခုနှစ်ကအမှုကောင်း800လောက်ရှိတာကနေအခု2019မှာတော့ဇူလိုင်လအထိအမှုကောင်း600လောက်ရှိနေပါတယ်အခုရပိုင်းထဲမှာလည်းရန်ကုန်စမ်းကြောင်းမြို့နယ်ကGNG စတိုးဆိုင်ကိုလူငယ်တစုကဓမြတိုက်မှုဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဖော်လုပ်ချက်တွေအရစတိုးဆိုင်၅ဆိုင်အထိလူရဲမှုတွေရှိခဲ့သလိုပဲခိုးမှာလည်း GNG စတိုးဆိုင်တစ်ဆိုင်ကိုပဲလူငယ်တယောက်ကအမှုကျန်းစီမှုဖြစ်ပွားခဲ့ပါသေးတယ်။ လူငယ်တွေအနေနဲ့အဲဒီလိုလူရက်နေတာဟာအလောက်ကန်ခွန်းလန်းရှားပါတာနဲ့မူရည်စေဝါတုံးဆက်မှုတွေများပြားလာတာကြောင့်လူငယ်တွေအနေနဲ့ခိုးမှုလူရက်မှုနဲ့ဒုစရိုက်မှုတွေကိုကျူးလွန်လာတာဖြစ်တယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုသုံးသပ်နေကြပါတယ်။အမျိုးသားလူငယ်ကွန်ကရစ်ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ကိုစေလင်းမွန်ကတော့ဒုစရိုက်မှုတွေမှာလူငယ်တွေပါဝင်လာတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဥမာတမတီလာဆောင်နိုင်မယ်ဆိုတဲ့စကားလုံးလေးရှိရပါတော့လူငယ်ရဲ့အလောက်ကန်ရှားပါမှုကလည်းဒါကျွန်တော်တို့ပြဿနာတစ်ခုဖြစ်လာတယ်ပြီးတော့တခါကျတချို့ပညာရေးတွေကျွန်တော်တို့ assess မလုပ်နိုင်ဘူးကျွန်တော်တို့လက်လန်းဝေးနေကြတွေ့ရှိရတော့မြန်မာနိုင်ငံပညာရေးစနစ်ကမကောင်းဘူးလာဆောင်ငွေတွေအရန်နေပါတယ်အခုတွေကျွန်တော်အရန်ကြရရညာတစ်ခုရှိရမန္တလေးစီရင်မှာကျွန်တော်တနေ့ဟို3600နဲ့ကျွန်တော်တို့ဒီ BE ပြီးထားတဲ့လူတွေခေါ်တဲ့ကိစ္စရမျိုးပေါ့လာဆောင်အရန်နေပါဗျာသူတို့တက်တဲ့ပညာနဲ့ရရလာဆောင်တွေကလုံးဝကိုမကိုက်ဘူးအဲ့ဒီအခါမှာသူတို့ဒီ crime တွေကိုကျူးလွန်တာ crime တွေကိုကျူးလွန်နေတာကသူတို့ကအကျင့်စာရိတ်တာပြက်လို့လားဒါအစိုးရပိုင်းဆိုင်ရာကသူတို့ရဲ့စာဝင်နေရေကိုမဖြေရှင်းနိုင်လို့လားဆိုတာတော့ကျွန်တော်တို့စဉ်းစားဖို့လိုအပ်တယ်အဲ့လိုမျိုး crime တွေကျူးလွန်တာရောဒီလူငယ်တွေပေါ့အဲ့လိုမျိုးပေါ့နော်စာဝတ်တွေမပြည့်လဲလို့ crime တွေကျူးလွန်တာရောလူငယ်တွေပေါ့အပြစ်တင်နေမယ်ဆိုလို့ရှိရင်ဒါဒီ victim ပေါ်ပြန်ပြီးကျွန်တော် blame လုပ်တာဖြစ်ပါတယ်ပေါ့နော
်လူငယ်တွေအနေနဲ့ချစ်တန်ကနေပြန်လည်လုံးမြောက်ချိန်မှလဲကောင်းမွန်တဲ့စိတ်ဓာတ်တွေရရှိအောင်လှုပ်ဆောင်ပေးနိုင်ဖို့အတွက်ပြုရင်ကြောင်းလဲစကန်တွေအနေနဲ့အားနည်းချက်တွေရှိနေသေးတယ်လို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ဒါကြောင့်အစိုးရအနေနဲ့လူငယ်တွေပြည့်မှုကျူးလွန်တာတွေကိုစနစ်တကျစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လိုအပ်ပြီးပြည်တံချမှတ်မှုတွေလှုပ်ဆောင်ချိန်မှာလဲစိတ်တကြီးရပြောင်းလဲမှုတွေကိုပုံမလှုပ်ဆောင်ပေးဖို့လိုအပ်နေတာလို့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြတာပါရန်ကုန်လူငယ်ကွန်ရက်ရဲ့ဥက္ကဋ္ဌဖြစ်တဲ့မတ်တင်စာရှွန်းလက်ကြီးကတော့ပြည်မှုကျူးလွန်ပြီးတဲ့လူငယ်တွေကိုလူကြီးတွေကစုဆုံးမာတာတက်သူတို့အချင်းချင်းစိတ်ဓာတ်တွေပြန်လဲမြင့်တင်တာကိုလှုပ်ဆောင်ပေးတင်တယ်လို့လည်းခုလိုဆိုလာပါတယ
်အစိုးရတွေလူကြီးတွေကလူငယ်တွေကိုဒီလိုမလှုပ်တင်ဘူးဒီလိုလှုပ်တင်တယ်ကောင်းရမှန်ရောညွှန်နေနေဆိုရင်တော့မှလူငယ်တွေကနားထောင်ဖို့ကြားခိုင်းလို့နေပါတယ်အဲ့တော့လူငယ်အချင်းချင်းပြန်လဲမြင့်တင်ပေးတဲ့လုပ်ငန်းစဉ်တွေကိုအားပေးမြင့်တင်ပေးတင်ပါတယ်ကျွန်တော်တို့ဒီမြို့ပြည်နယ်မှာဆိုရင်လူငယ်တွေပေါ့နော်မြို့ရစီပါဆွဲတဲ့အခါမှာမြို့ပြည်နယ်ကလူငယ်တွေပဲတည်တံ့သူတို့တွေစုစည်းပြီးတော့မြို့ရစီဖြတ်ဖို့စင်တာတွေဒီမကောင်းမှုလုပ်နေတဲ့လူငယ်တွေဆိုလဲထိမ့်သိမ်းရေးစင်တာတွေသူတို့ကိုယ်တိုင်ဦးစီးပြီးတော့ထားပေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုလူငယ်ဆန်တဲ့အတွေးခေါ်နေတဲ့လူငယ်တွေကိုချင်းတဲ့ခါမှာပို့ပြီးတော့နားထောင်ဖို့ပို့ပြီးတော့နှိဆက်ပြီးတော့သူတို့ကိုယ်တိုင်သူတို့စီကိုတက်ရောက်မှုရှိဖို့အများကြီးနှိဆက်ပါတယ်ဒါကြောင့်မို့လက်ရှိလုပ်နေတဲ့အစိုးရတာဝန်ရှိသူတွေအနေနဲ့အရင်ဆုံးဒီလိုကိစ္စရပ်တွေကင်ဆယ်မယ်ဆိုရင်လူငယ်အစုအဖွဲ့တွေကိုအရင်ဆုံးတိုင်ပင်မှာလူငယ်အစုအဖွဲ့တွေနဲ့ညှိနှိုင်းမှာတိုင်ပင်မှာဘယ်လိုဖောင်ရက်တင်တယ်လဲဆိုတာကိုကျမတို့ဖန်တီးမှုကောင်းနေပေါ့နော်အရင်နီးလန်းဟောင်းနေတယ်မဟုတ်တော့မယ်အခြားတနည်းနဲ့ဆောင်ရွက်တင်တယ်လို့ကျမအကြံပြုချင်ပါတယ
်ဒါကြောင့်အဲ့ဒီလိုလူငယ်တွေတူးစရိုက်မှုကျိုးလွန်နေတဲ့ကိစ္စတွေကိုဖြေရှင်းဖို့အတွက်ဆိုရင်တော့လူငယ်ရွေးရဝန်ကြီးဌာနတခုလိုအပ်နေတယ်လို့လည်းကိုစေလေးမုံကအခုလိုပြောပါသေးတယ
်။အရင်တစ်ခေတ်တော့ကျွန်တော်တို့ကဒီပြစ်ဒဏ်ကျူးလွန်တဲ့လူတွေကိုအပြစ်ပေးရဆိုတော့ရင်ကျေးမှုတစ်ခုနဲ့ကျွန်တော်တို့အခြေစခန်းကြီးမှာကျွန်တော်ထားလေးရှိရတယ်။ဒါပေမဲ့နောက်ပိုင်းရင်ကျေးမှုတို့တက်လာတဲ့ခါမှာဘာလဲဆိုတော့ကျွန်တော်တို့ထောင်နေရကျွန်တော်တို့အပြစ်ပေးရနေရာမဟုတ်တော့ဘူးလေကျွန်တော်ပြည်ပြောင်းလဲမှုဆိုတော့ပြည်ပြောင်းလဲဖို့ဆိုတော့ရွေချက်တွေနဲ့ကျွန်တော်တို့ဒီထောင်နေမှာပြည်ပြောင်းလဲပေးရဆိုတော့ရွေချက်တွေကျွန်တော်ဖြစ်လာကြတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအဲ့ဒီအခြေအနေတွေမရောက်သေးဘူး။မြန်မာနိုင်ငံမှာတော်တော်များအပြစ်ပေးဖို့လောက်ပဲကျွန်တော်တို့စဉ်းစားကြတယ်။အဲ့ဒီခါမှာသူတို့ရဲ့ရှေ့ဘဝရည်ရွယ်ချက်တွေကိုဘာမှသူတို့ဒီအခြေစခန်းနေနဲ့မလုပ်ပေးနိုင်ဘူးတကယ်ကျွန်တော်ဖြစ်တဲ့နာဒီသူတို့ရဲ့ရှေ့ဘဝမှာသူတို့ရည်ရွယ်နိုင်ဖို့အတွက်အခုနကျွန်တော် crime ကျူးလွန်တာနဲ့ကျွန်တော်မကျူးလွန်အောင်လို့အတွက်သူတို့ဘယ်လိုမျိုးကျွန်တော်တို့လုပ်ပေးနိုင်မလဲလူငယ်တယောက်ကခိုးမှုတွေလူရဲမှုတွေဖြစ်တယ်ဆိုလို့ရှိရင်ဒါဒီသူကဘာဖြစ်လို့ခိုးမှုလူရဲမှုဖြစ်တာလဲဆိုတာကိုသူတို့သိရှိဖို့လိုအပ်တယ်သိရှိပါဦးရှင်ဒါလူငယ်တွေကအဲ့လိုမျိုးခိုးမှုလူရဲမှုတွေမဖြစ်အောင်လို့ဘယ်လိုမျိုးဆက်ပြီးဆောင်ရွက်မလဲဆိုတာကိုလည်းကျွန်တော်ဆက်ပြီးတိကျလေးလာဖို့လိုအပ်တယ်အခုကျွန်တော်ပြောချင်တာဒီအခုလက်ရှိမှာကျွန်တော်ဒီဟာကိုအစိုးရပိုင်းဆိုင်ရာတိကျလေးလုပ်ဖို့အတွက်ကိုကျွန်တော်တို့လူငယ်ရည်ရွယ်ဝင်ချတာလည်းလုံးဝကိုကျွန်တော်တို့မှမရှိနေသေးဘူး view policy ကလည်းဥမာ develop လုပ်နေတဲ့ကာလလေးပဲဖြစ်သေးတယ်အော်ဒါဟာကိုဒီလူငယ်ရည်ကလူငယ်ရည်တကယ်ကျွန်တော်တို့ပြုစုပြောင်းထောင်ပေးဖို့လိုအပ်တယ်အဲ့ဒီခါမှာကျွန်တော်လူငယ်ရည်ရွယ်ဝင်ချတာဆိုတာလည်းကျွန်တော်တို့အနေနဲ့အထူးကိုလိုအပ်နေပါတယ
်ဒါကြောင့်အနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်လာမဲ့လူငယ်တွေအနေနဲ့ဒုစရိုက်မှုကျူးလွန်တာတွေအတွက်အစိုးရသာမကအားလုံးပူးပေါင်းပြီးဖြေရှင်းဖို့လိုအပ်နေတယ်လို့လူငယ်တွေအတွက်အလောက်ကံ့အများပြဖန်တီးပေးဖို့လိုအပ်နေပြီးအစိုးရအနေနဲ့လည်းတရားဥပဒေစိုးမိုးရေးကိုအခုထပ်ပို့ပြီးလှုပ်ဆောင်တင်နေတယ်လို့လူငယ်တွေနဲ့လူငယ်အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမကတရင်အေဂျင်စီကနေ VOA ကိုဖေးပို့လိုက်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုစနေညအတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာဆောင်မြောနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးတန္တာကျော်နဲ့ထုတ်လုပ်သူမှစုမှုတို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါရှင်။စနေညတိုင်းရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီနေ့ညဆွေးနွေးပြမယ့်အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်းမှာ2017နှစ်စံပိုင်းတွေကစလာတဲ့စစ်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေစစ်ဘေးရှောင်ထွက်ပြေးကြရတယ်လို့မျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးဆွေးနွေးကြမှာပါ။6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလည်းပို့ပြီးတော့ပြန်ပြီးတော့အရှိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ဘေးဒုက္ခသည်တွေရဲ့နေစဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘလောက်များရုန်းကန်နေရလဲဘလောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြေကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တစ်ဦးဖိတ်ခေါ်ထားတဲ့သူကတော့မနီလာသိမ်းပါ။သူက88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တစ်ဦးကချင်ဒီလူမှုအရေးကိုလောက်ကိုင်းနေတဲ့မတ်ခွန်ကြောင့်ကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီအမေရိကန်ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လည်းဒီလေလိုင်းပေါ်ရောက်နေပါပြီ။မေးမြန်းမဲ့သူတွေရောဒီတစ်ခေါက်တော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။
မင်္ဂလာပါ
။ဟုတ်ကဲ့ရှင်။ကျွန်မဟိုအားလုံးလေးတည်သွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပြင်းမေးချင်ပါရဲ့ရှင်။ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စခန်းလေးကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်။
ဟုတ်ကဲ့ကျမတို့ဒီတဆုံတိုက်ပွဲကြောင့်ကျမတို့ဒီလက်မတီးပတ်မတီးမှာရှိရဲစစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်အဲဒီစခန်းနေအပြင်ကျမတို့ခါရှိစံကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမအဆုံးဒါပထမတစ်ကြောသွားတဲ့အနေအထားပြီးတော့မှကျမတို့တနိုင်ဘက်ကိုသွားပါတယ်အဲ့လိုအားလုံးကိုဆုံကုန်လိုက်မယ်ဆိုလို့ကျမတို့တွေ့ရတဲ့အခါမှာစာနယ်ရေးခန့်ပိုင်းမှာလိုအပ်ချက်တွေရှိတဲ့ဟာကိုအားလုံးကဝိုင်းဝန်းပတ်ဖို့ကုညီမှုတွေလုပ်ဆောင်နေကြတယ်ကျမတို့တွေ့နေရပါတယ်အဲနောက်တစ်ခုကတော့ဒီဆက်မရေးအပိုင်းပေါ့နော်ဆက်မရေးအပိုင်းပါလဲအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြားနာတာတွေအဲတက်ကွေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျမတို့တွေ့ကြုံရပါတွေ့နေရပါတယ်အဓိကကျမတို့ camp အားလုံးကိုအမြင်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့အဲကလေးတွေရဲ့ပညာရေးပညာရေးဆိုတာအထွတ်အထိပ်တွေမှာမူလာတန်းအဆင့်ပဲရှိတဲ့အခါမှာနိမ့်ညာမျိုးတွေမှာကလေးတွေကတောင်းတတဲ့ရတဲ့အနေအထားရှိပါတယ်အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့ကူညီပံ့ပိုးမှုတွေနဲ့ကလေးတွေဘာသာကြောင်းတက်နေရတဲ့အနေအထားတွေဖြစ်တယ်အခုလိုစစ်ပေးပြင်လာတဲ့အခါမှာကလေးတွေကျောင်းပညာတက်ဖို့အနေအထားကျောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျွန်တော်တွေ့နေရတယ်ပေါ့နော်အဲ့ဒါတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တွေ့နေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစစ်ပေးကံကြောင့်ဒါကရနေတဲ့စိတ်ထဲကရနေတဲ့ကလေးတွေရဲ့ဒီအရွယ်မြောက်ရှင်ကလေးကလည်းအရွယ်ရောက်ဒီကလေးတွေဒီသူတို့ရင်ထဲမှာဒီစိတ်ဒီအဲကြောင့်ရရှိနေတဲ့ခံရတွေကျမတို့ကုစားဖို့ကအင်မတန်မှအရေးကြီးကြီးလိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေရှည်ကင်တွေဖြစ်ရှင်းရမယ်ပြဿနာတွေပေါ့နော်လောလောဆယ်မှာဒီဒုက္ခတဲ့စခန်းတွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စခန်းတစ်ခုနဲ့တစ်ခုအနေထားရောဘယ်စခန်းကတော့ပိုကောင်းတယ်ဘယ်နယ်မြေကအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအားလုံးတူတူပဲလားအားလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရွားတဲ့အခြေအနေပါမှာမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျွန်တော်တို့မပြန်ခင်မှာနမ်ပတီနမ်ပတီမှာရှိတယ်ဆမ်မတီအဲ့ဒီနေရာမှာရှိတယ်အာစခန်းတွေကကြွားရီကိုပြန်ပို့ပြန်တင်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျွန်တော်တို့တွေ့မြင်ရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောဆယ်အထိနေဘူးမရှိသေးပါဘူးနောက်တစ်ခုကတော့အင်မတန်မှမှအဓိကထားပြီးတော့နောက်တစ်ခုကမတူတဲ့ဒီစခန်းတွေနဲ့မတူတဲ့အနေအထားတစ်ခုပြောချင်ပါတယ်အဲ့ဒါကတော့ ဒီဒီစုတိုင်းကဒီအများစုနေထိုင်တဲ့ဒီခါရှိဆန်ကားနဲ့စတုံးမှာရှိတဲ့ဒီတိုင်းသားလူမျိုးလူစုမျိုးတွေရာဆိုလို့ရှိရင်သူတို့ကဘယ်သူဘယ်အဖွဲ့အစည်းရဲ့သူမျိုးထောက်ပံ့မှုကိုမှမယူဘဲနဲ့ပေါ့နော်သူတို့ဟာဟိုကိုယ်တက်နိုင်တဲ့ပေါ့ဝယ်မွေးရလို့နီးတက်ရရွာတွေမှာလုတ်ကင်ဆောက်တော့ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်အဲသူတို့ရဲ့တနိုင်တစ်ပိုင်းလုံးဆောင်ပြီးတော့ရက်တည်နေတဲ့ရမန်ရန်ခါအလှူရှင်တွေလာပြီးတော့လှူရန်တာတွေရှိပါတယ်ကျမတို့ဒီရန်ကုန်ကနေသွားတော့ဆိုလို့ရှိရင်ဒီစခန်းသုံးခုဒီမှာရှိရဆိုတာဒီမြို့မှာရှိရဆိုတာကျမတို့လုံးဝမသိခဲ့ရပါဘူးကျမတို့တော့ကျမတို့အဲ့မှာရောက်နေတယ်ဆိုတော့မှမိတ်ဆွေတရားကနေပြီးတော့ဒီစန်းကားရဲ့ခါရှိစန်းကားစတုံးမှာဒီလူစုမျိုးတွေရှိရဆိုတဲ့ဟာကိုကျမတို့သိရပါတယ်သူတို့တွေဟာသူတို့ရဲ့ဂျွာရဲ့ဟိုဘက်ကိုထွက်လိုက်မယ်ဆိုတော့တရုတ်ပြည်ပေါ့နော်အဲ့ဘက်ကိုလည်းမသွားဘူးစစ်ပေးဆောင်စခန်းတွေကိုလည်းမသွားဘဲနဲ့သူတို့ရဲ့ဒီနီးစပ်ရာဂျွာလေးအနည်းအနာမှာပဲသူတို့ခြေတော့ပေါ့သူတို့ရက်တည်ပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျွန်တော်တွေ့ခဲ့ရပါတယ်ရှင
်ဟုတ်ကဲ့မနေလာတင်ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ဆိုတော့ဒီဒုက္ခတွေဒီရဲ့စခန်းခြေနေတွေကိုအမသွားကြည့်ခဲ့တယ်ဆိုတော့ကျွန်မအခုနောက်ထပ်မေးခွန်းတစ်ခုပေါ့နော်ဒီဒုက္ခတွေရဲ့အခြေအနေသိရပြီးတော့ဒုက္ခတွေအကူအညီပေးရေးအခြေအနေလည်းဘယ်လိုရှိလဲဆိုတာကိုသိချင်ပါတယ်ရှင်အဲ့တော့ဦးစော်ချက်ကိုကျွန်မမေးချင်ပါတယ်ဒီဒုက္ခတွေအကူအညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခတွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဦးစော်ချက်ဖြေကြားပေးပါရှင
်။ဟုတ်ကဲ့ဟောပေါ့ဒုက္ခတွေဒီရဲ့အဲကိုယ်ယူမှုကကျွန်တော်တို့ဒီလောလောလတ်ပဲကျွန်တော်တို့ဒီတဆုံးတိုက်ပွဲခုနကကျွန်တော်တို့အမပြောထားတဲ့ပြောထားတယ်ပါပဲအခုလောလောလတ်ပဲကျွန်တော်တို့အဖွဲ့ကြီးဒီတဆုံးလမ်းပြီးမှရှိတဲ့ဒုက္ခတွေကိုကိုယ်ဖို့ကျွန်တော်တို့ရှင်းပြပါရစေ။အဖွဲ့အစည်းအစည်းကျွန်တော်တို့ကိုအဲကျွန်တော်တို့ကိုပန်းတဲ့ဟာတွေကျွန်တော်တို့လုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အဲဘာဖတ်တာကကျွန်တော်တို့ကိုချင်းပြတာလို့မကောင်းသူတို့ဖောင်ဒေးရှင်းအဖွဲ့ချင်းတို့ချင်းမှာအဲတမတော်ကဒီကျွန်တော်တို့ဒီကာမိုက်ချင်းမှာစားစည်းပါတယ်စိတ်ချင်းပါတယ်လုပ်ခဲ့တာအဲ့ဒါတော့ဘယ်လိုဆက်နေမဖြစ်တဲ့စိတ်ချတယ်ပေါ့နော်အဲဒီဒုက္ခတွေဒီရောက်ဖို့ကအချိန်နဲ့အမျှကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီခေတ်ကမှာကျွန်တော်တို့စားစည်းပစ်ချင်းချင်းအချင်းအဲဒုက္ခတွေဒီမှာအချိန်ကြီးကျွန်တော်တို့ဟိုကဒီကိုယ်ယူတဲ့ဖြစ်စည်းတွေလူရမ်းနဲ့ညှက်ငွေတွေကိုကျွန်တော်အချိန်ကြီးမရောက်နိုင်တဲ့အချိန်တခုအတိုက်တာဟိုပေါ့အတားစီတခုတော့ဖြစ်ဖြစ်အဲတုံ့ပြန်ရတာပေါ့အဲဒီနေရာကြတဲ့အစီအစီပေါ့ကျွန်တော်တို့ကိုချင်းတွေကရမဟုတ်ပါဘူးအဲ့လိုသူတို့နေရာကြတဲ့အစီအစီမှာကျွန်တော်တို့ရွက်ခါပို့တယ် IDG တွေကိုကျွန်တော်တို့လိုအပ်တဲ့ဆရာရွက်ခါပို့တယ်ဆိုတော့အများရမ်းတဲ့လုံခဲတဲ့မြစ်ပိုင်းမှာလည်းအလီလီပဲကျွန်တော်တို့စတဲ့နေကြားနေရတယ်အခုဒီခေါက်ကကျွန်တော်တို့လက်ပြေပေါ့နော်ဒါတမ်တော်ကဘလူးကျွန်တော်တို့ဒီရစ်ခါပို့တဲ့ဆင်မှာဘလူးအထက်သေးတယ်အားရှိလုပ်တယ်ဆိုတော့ကျွန်တော်တို့မျက်ပြီးဆိုတော့ကျွန်တော်တို့ချိဆရတာရှိပါတယ်အဲအကြောင်းဒီ IDG ရဲ့စာနဲ့ရစ်ခါအထောက်ပံ့ပစ္စည်းတွေဒီအမျိုးပို့တဲ့ဆင်မှာအလီတွေသူတို့အမေနဲ့တမ်တော်အမေနဲ့စားစီးတာစားတာကြတော့ကျွန်တော်တို့တဲ့ကဒီဒုက္ခကြတဲ့နောက်ရေစေဒီစပွဲတွေဒီဒုက္ခကြတဲ့ကရေစေဘလောက်ဒီလေရအောင်မယ်ဆိုတော့အမခံစစ်ကဘယ်လိုမှလုံးဝကျေကျေမပြိနိုင်ဘူးလေဘလောက်ဖြစ်နေရမယ်ဆိုတော့ဒီဟိုပေါ့ IGG ရဲ့ဘဝကတကယ်ရေကျေမှာဝင်နေကြတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခသည်တွေအကူအညီပေးရေးမှာကြားနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခသည်တွေစီကိုအကူအညီတွေချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရတယ်ပေါ့လေအဲ့ဒီအချိန်မှာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခသည်တွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခသည်တွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေအနေထားမျိုးမှာ
အဒီလိုတော့ဟိုပေါ့ကျွန်တော်တို့အဲကိုယ်ပန်းနဲ့လမ်းကြောင်းကိုဒီလိုလလလပ်ပဲအဲကြွားခွင့်ရန်ခွင့်ပြုမယ်ဆိုရင်အခုကျွန်တော်တို့ကအဒီဘယ်လိုကမင်းကတည်းကကိုပန်းနဲ့ဥစ္စာတွေလည်းအလေးတကူရောက်မယ်အချင်းချင်းရောက်မယ်ကျွန်တော်တို့ကြတဲ့အခါတည်းလည်းအဲဆက်နေကြတော့သူတို့ကိုကိုပန်းကတည်းကလုံငန်းနေကျွန်တော်တို့လက်ပြီးအခုလောလောဆယ်လုပ်နေပါတယ်အခုကျွန်တော်တို့ဒီကဲဆင်တာပုံပဲဆိုရင်လည်းဘယ်လိုကမဲ့ဆိုတော့ကျွန်တော်တို့ပြုတယ်ပြုတဲ့အချိန်မှာလည်းလမ်းမှာစားတယ်ဆိုအချင်းချင်းကျော်လာတဲ့မြေမြေဘုံစိတ်တင်တာရှိတယ်အဲကြောင့်အလီလီအမြင်ရဖြစ်နေတယ်ကျွန်တော်တို့အဲကမ်တော်အမြင်နဲ့သူတို့ဟိုပါပေါ့အဲခေါင်းစဉ်ကပ်တာဘုံဆုံရေပေါ့အထက်ကမင်းပေါ့ကျော်လာခြင်းအထက်ကမင်းကမှကျွန်တော်တို့ကျော်လာခြင်းဖြစ်နေဆိုတော့အမြင်ခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းပေါ်ကအခုဒီချစ်တုံးတယ်လို့အဲဒါကြောင့်ဒေသဘုရဲ့ကိုပတ်တဲ့နေရာမှာအချိန်သာအဲအလိုလိုနဲ့အလိုဒီကိုတိတိကျကျမကြောက်နိုင်ဘူးပေါ့တကယ်တကယ်ညာဒီအချင်းကြီးတော့ဟဲ့ဒီဆိုရင်ဒီ IGPD ကအဲဟိုဟာလုံတော့မှုအတိုက်တာဖြစ်တော့ဖြစ်ပါလိမ့်မယ်
โอเคရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IGB တွေအတွက်ပို့နေတယ်ဒုက္ခသည်တွေအတွက်ပို့နေတယ်အကူအညီတွေကသူတို့တွေကိုအတိုင်းအတာတစ်ခုထိရက်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခသည်တချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းအတွင်းမှာနေရက်ပြန်တချို့ပိုင်းကဒုက္ခသည်တွေဒီ Nampty ဟိုစာမိုးကောင်းဘက်ကဒီကဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခသည်တွေသူတို့နေရက်ပြန်နေအနေထားမှာရောနေရက်ပြန်လိုက်တာနဲ့တို့ကအဆင်ပြေသွားလားဒါမှမဟုတ်တို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြောင်မေးချင်ပါတယ်ရှင်မတ်ခွန်ကြားကြပါလား
ဟုတ်အခုဟုတ်ကဲ့ကြားပါတယ်ရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်တို့တွေကိုကဆုံရွာမှာဒီတတ်မတော်ကဝင်ရောက်ပြစ်ခတ်တဲ့10ရက်ဩဂတ်စ်ကနေ23ရက်ဩဂတ်စ်ကဓာတ်ထဲမှာရောက်လာကြတာဖြစ်ပါတယ်တို့ကို23ရက်ဩဂတ်စ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့တို့တွေဟာဒီနတ်မတိမှာလာနေတာဟာ10ရက်တာကာလပဲရှိပါတယ်ရှင်ဒါကြောင့်မို့လို့ဒီကဆုံရွာသားတွေရွာထွက်ခါတာဟာ10ရက်ကျော်23ရက်ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့အခြေအနေဟာတခြားရွာတွေနဲ့ရှင်လို့ရှိရင်တော့အနည်းငယ်တက်တာတယ်လို့ပြောလို့ရပါသေးတယ်တို့ရဲ့အိမ်လေးကြပါသေးတယ်သို့တော်လည်းပဲဒီရွာသားတွေစားပြီးထွက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတိဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးတို့ရဲ့ဒေသမှာရှိနေတဲ့တို့ရဲ့ကျေးရွာမှာရှိနေတဲ့အိမ်ဆိုင်လိုမျိုးပြီးရင်တော့စားတောက်ကုန်တွေအကုန်လုံးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်တချို့လည်းခိုးယူတဲ့ဆောင်သွားတယ်လို့ယူဆရပါတယ်တချို့တရိတ်ဆိုင်တွေကိုလည်းတတ်ဖြတ်သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့တို့ရွာမှာငကိုကလေးရှိနေတဲ့လွန်ခဲ့တဲ့23ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်အထိဓာတ်ထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ခက်ခဲပါတယ်နောက်တစ်ခုကတော့ဒီကဆုတ်အပါအဝင်အနမတီအပါဝင်ဒီတနိုင်းရဲ့လီစုတွေကဒီဒီစဒုံဒေတာအထီးဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမနီလာတိန်းနဲ့ကိုစောကြပြောနေတာနှစ်ခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းတွေပဲဖြစ်ပါတယ်ဒီတမတို့ရဲ့ဒီကချင်ဒေတာနဲ့ရှမ်းပြည်နယ်မှာအစိုးရရဲ့ထိန်းချုပ်မှုပြင်ပမှာရှိနေတဲ့အဲဒီ IDP တွေဟာ48ရာခိုင်နှုန်းရှိပါတယ်ရှင်ဒါဟိုဒီ UN Ocha ကနေပြီးတော့မှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်။ကချင်ဒေတာမှာဆိုရင်သူရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှရှမ်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်။ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်။အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 မီလီယံဒေါ်လာရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 မီလီယံဒေါ်လာပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 ရာခိုင်နှုန်းပဲ funded ရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားသောက်မှုမှာလည်း50ရာခိုင်နှုန်းကျော် 52 ရာခိုင်နှုန်းလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင့်နောက်တစ်ခုကတော့အခုနောက်ကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီတီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ဒီလိုရှင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင့်ဒီအဲကျုံးမှာပဲထုတ်ထားတာပါရှင့်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှင်တော့ဒီ2016ဧပြီလကနေစပြီးတော့ဒီထိန်းထုတ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်အထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းထုတ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင့်ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအစိုးရထိန်းထုတ်မှုရှိတဲ့ဒေသက IDP တွေနဲ့ပြင်ပကဒေသက IDP တွေရဲ့အခြေအနေဟာမိုးနဲ့ရေစီနဲ့ရေလိုကွာခြားနေပါတယ်ရှင့်ဒါဟာကျမတို့ရဲ့ဒီပညာရေးကျမ်းမာရေးအားလုံးမှာထိခိုက်တယ်ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင်လိုင်ဇာမိုက်ကြရအချက်တန်းကြောင်းကနေဒီအချက်တန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုတုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း 1,200 ကျော်နေပါပြီဒီကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခတွေ IDP တွေဟာအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကိမဲ့တယ်လို့ဖြစ်နေပါတယ်။
ဟုတ်ကဲ့ရှင်။
ဆရာအောင်စူးစမ်းရင်တော့အတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူး
။ထို့
နည်းတူစွာတော်တော်များများမှလည်းမူလတန်းအဆင့်ပဲရှိသေးတဲ့အတွက်ကြောင့်အလဲတန်းနဲ့အချက်တန်းတက်ဖို့ကို gap အကြီးကြီးဖြစ်နေပါတယ်။အဲ့ဒီနှစ်ခုကို
ပညာရေးန ဲ့ဒီကျမရေးကိစ္စရေရှိကင်တွေရမယ်ကိစ္စတွေကိုအသေးစိတ်ထပ်ပြီးတော့ဆွေးနွေးကြပါတယ်အခုတော့ဒီအမေရိကန်အခြေစိုက်ဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဥကွန်ဆန်ကိုနည်းနည်းမေးကြပါတယ်ဥကွန်ဆန်စီကနေပြီးတော့ဒီဒုက္ခသည်တွေဥကွန်ဆန်တို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်တဲ့အခါမှာဘလို့သူတို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာအခက်ခဲကိုတင်ပြလဲဆိုတာသိကြပါတယ်ရှင်ဥကွန်ဆန်ကြားရပါလား
ကြရပါခင်ဗျာအဓိကတော့ခုနဆံမခွန်ချာပြောသွားတဲ့အတိုင်းပေါ့နော်လူလူအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေရှည်ကိစ္စနဲ့ပတ်သက်မှတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လူဒုက္ခဆင်းရဲခံမှနေရတာလူတူတူတောင်အတွက်စိတ်ဝေဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့မန်ဒီလာကျွန်တော်မြင်နေရတယ
်နောက်တစ်ခုကတော့ဟုတ်ကဲ့ကြားရပါလားခင်ဗျ
ာဟုတ်ကဲ့ကြားရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုတော့ကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိတဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီ KO ထိန်းချုပ်တဲ့နေရာဘက်ကလူတွေတော်တော်ပိုပိုဆူဆူရွရပိုခံနေရတွေ့နေရပါတော့ဒီနိုင်ငံသားနေပေးတဲ့အခုညီတော်မှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့နောက်ဆေးဝါးကိစ္စတော့ဆိုတာကျွန်တော်မြင်တော့ကတော့အဲ့ဒါတွေကတကယ်ကိုတချို့နေရာဆိုတော့ဒီမိုးတန်လေးတန်ဖြစ်တဲ့ဟာတွေဆိုရင်ချက်ချင်းတို့ပြန်ကိုသူကိုထပြန်လုံးမလုံးနိုင်တဲ့အခြေအနေတောင်အများကြီးဆို
တော့အဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအကြီးမားဆုံးရင်ဆိုင်မှုပဲ
ဟုတ်ဖြတ်တောက်တာပူဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိတာပို့နေကိုပို့နေတဲ့ဟာကိုထပ်တော့တာ
တကယ်အဲ့ဒါသူမပြောချင်တာအဲ့ဒါပါဟိုကြားဟိုစားမပို့ပေးနိုင်တယ်ဆိုတာမရောက်နိုင်တာပေါ့လေ deliver မလုပ်နိုင်တာ
ဆိုတော
့ okay ကြားတယ်
ခုကတော့စိုးရင်ဆရာချက်အမျိုးသားရင်သားစီရေးကိုတကယ်ကိုချင်းချောက်နေတာအဲ့တစ်ချက်ရောပါပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရရှင်တယောက်ရေးထားတဲ့စာထဲမှာပါပါတယ်ကျွန်မနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုအီးမေးလ်ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်သူတို့ရဲ့ဟိုဆွေးနွေးရဆိုတဲ့နေရာမှာလည်းသူတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာတွေကိုနည်းနည်းပြောပြချင်ပါတယ်ဒီရင်းနှီးမြေသားတင်လက်ဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါတဲ့စစ်ဘေးရှောင်နေကြရတာဘသူအပြစ်လဲဆိုတာတောင်သိကြပါမလားမသိဘူးတဲ့ကဲဆယ်ရေးတောင်သွားလို့မရဘူးလို့သိရပါတယ်ဗျာဆိုပြီးပြောထားပါတယ်ဒါလည်းခုနကပင်တိုင်ဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကဲဆယ်ဟိုဇာဒီအကူကြီးတွေပို့လို့မရဘူးဆိုတဲ့အနေထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာတယ်သောရရှင်နေတယ်မှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်မဲ့ကလေးတွေကိုကြီးလိုက်သူတို့ရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပင်မဲ့နာပါတယ်ညင်ညင်နိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးတော့ရေးလာပါတယ်နောက်ထပ်ဒီဟိုကြားထဲကနေပြောပြည်သူတွေခံရပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကိုလူကလည်းကလေးနဲ့အရသားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြည့်ရှိကြပါတယ်ဒါတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါကြားထဲကဒီအဲ့ဒီဒေသမှာရှိနေတဲ့ကလေးတွေအရသားတွေကမြေစာပင်လိုမျိုးခံရပါတယ်ဆိုပြီးတော့ရေးလာပါတယ်အဲ့လိုမြေစာပင်ဆိုလို့ဟုတ်ပါရဲ့မြေစာပင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရက်သားပြည်သူတွေကဒီမြေစာပင်ဖြစ်ရတယ်ဆိုတာကတော့ဟိုအမြဲတမ်းဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော်ရရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်내အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့ကလည်းဒီပင်တိုင်ဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော်ရရှင်ကိုကျွန်မပြန်ပြီးတော့ပြေဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရိစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်တော့အစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရိစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းငင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်နေတယ်မှာ countdown ဆိုတဲ့တော်ရရှင်ကလက်နဲ့နဲ့ငင်းငင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လယ်ဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့အစ်စ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲဘယ်သူတွေဒုက္ခရောက်ပါလဲဘယ်သူတွေကယ်မှာလဲလက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါတဲ့ဟုတ်ကဲ့အခုကျမဒီ Facebook စာရီးခဏနာပြီးတော့အခုလေးလိုင်းပေါ်ကစောင့်နေတဲ့ကိုတီးလည်မှုကိုအလှည့်ပေးကြပါတယ်ဒီဆွေးနွေးပင်တိုင်းဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုင်းပေါ်မှာရှိပါတယ်ကိုတီးလည်မှုဗမာမေးမြန်းကြပါလေရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့အကြောင်းလို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးသိန်းစင်အခြေအနေဦးသိန်းစင်ခက်တော့ကသူတို့ ပြစ်ခတ်ရစေလုံမဲ့ဘာညာသူတို့ပြောခဲ့ပါတယ်ဒါပေမဲ့ကချင်ဒေသကြီးမှာနော်သူတို့သွားတိုက်ပြီးတော့သူတို့မတရားလှုပ်ဆောင်ခဲ့တာတွေအများကြီးကျွန်တော်တို့သိရပါတယ်ဘာဖြစ်လဲကချင်နေကနော်သူတို့ဒီအောက်မှာလာတိုက်တာမဟုတ်ဘူးနော်ဗမာအစိုးရစစ်တပ်ကသွားတိုက်တာဖြစ်ပါတယ်ဒါကြောင့်မဟုတ်နော်စစ်ရတိုက်ပြီးဆိုရင်နော်ရန်သူပဲတိုက်တာမဟုတ်ဘူးဗျရွာသားတွေပါသူတို့ပြစ်တာကုတ်ပြစ်တာဒါကြောင့်မို့ရှိတဲ့ပြစ်စီလဲသူတို့အကုန်လုံးယူတာဒါကြောင့်မို့သူတို့ကလှုပ်ဆောင်နေတာကတော့မတရားလှုပ်ဆောင်နေတာဖြစ်ပြည်သူတို့စစ်တပ်တွေရုတ်သိမ်းမယ်လို့ပြောခဲ့ပါတယ်ဦးသိန်းစင်ဆိုရတော့ပြောခဲ့ပြီးမှနောက်ဆုံးတော့နော်နိုင်ငံကအကူအညီတွေနဲ့စစ်ရင်အားတွေဖြည့်ပြီးတော့သူတို့သွားပြီးတော့ထပ်တိုက်တယ်ပါသွားတိုက်တာကိုကျွန်တော်တို့သိရပါတယ်ပေါ့ဗျာနောက်ပြီးတော့ဒီပြင်းပြင်းနဲ့မှလည်းသူတို့အခုပစ်ခတ်ရစဲလောက်တယ်ဆိုပြီးတော့သူပစ်ခတ်ရစဲအကြောင်းပြပြီးတော့စစ်စခန်းနဲ့အများကြီးထခြားတော့ကျွန်တော်တွေ့နေရပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ကရင်ပြည်သူတွေလည်းတိုင်းရင်းသားပြည်သူအများစုကလည်းအမှန်တရားမှစိုးရင်ပြကောင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလက်မှုကျေးဇူးတင်ပါတယ်ကိုသီးလက်မှုကလည်းတစ်ချိန်ကဒုက္ခတဲ့စခန်းမှာကိုရိုင်းကိုကြနေခဲ့ရသူဖြစ်ပါတယ်အော်အဲ့တော့ကျမတို့ဒီအခုလဲဒီအစီအစဉ်ဆွေးနွေးတဲ့အစီအစဉ်ပြီးဖို့5မိနစ်လောက်ပဲအချိန်လိုတော့တာမလို့ဒီဆွေးနွေးကြတဲ့သူတွေအားလုံးကိုကျမနည်းနည်းလေးဟိုအချင်းချုပ်အနေနဲ့ဟိုသုံးသက်ချက်လေးလုပ်ပေးစေချင်ပါတယ်အဲ့တော့ကျမမေးချင်တာကတော့ဒီပြဿနာကြီးရေရှည်ပြည့်လက်ရေးအတွက်ဘယ်သူတွေဘာတွေလုပ်ပေးနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမက်နီလာသိန်းခုနကတော့ပညာရေးနောက်ပြီးတော့ဒီကလေးတွေရဲ့စိတ်တည်းရေးရာကိစ္စပြောသွားပါတယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလုပ်ပေးနိုင်မှာလဲရှင်ဟုတ
်ကဲ့အဓိကကျွန်မအနှုတ်ချုပ်ပြီးပြောရလို့ရှင်ပေါ့နော်ဒီစစ်မဲ့နဲ့ငင်းငယ်ရဖို့အတွက်ကိုတိုင်းနာလက်နက်ကိုင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကိုဖန်တီးနိုင်တဲ့သူတွေကအငြင်းဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအငြင်းဆုံးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကိုင်ပြီးတိုက်နေတဲ့သူတွေကပြည်သူအကျိုးစီးပွားအတွက်စစ်စဲရကိုင်လုံးစဉ်းစားပေးမယ်ဆိုလို့ရှိရင်ကျမတို့အားလုံးတိုင်းနာညီကောင်မောင်နှမတွေအားလုံးလိုလားတောင်းတနေတဲ့ငင်းငယ်ရုပ်ကြမှာပါအဲ့တော့20ရာခိုင်နှုန်းပဲစဉ်းစားပြီးလုံဆောင်ကြပါလို့ကျမဟိုဒါပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒေသခံဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးတော့အခုချိန်မှာစောင့်ရပေးပါလို့ကျမအနေနဲ့ဒီနေ့ကနေတိုက်တွန်းချင်ပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မက်နီလာသိန်း။မက်ခွန်ကြာရေးအခုမက်နီလာသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရောနှီးစက်တယ်လို့ထင်ပါလား။ဘယ်လိုသုံးသပ်ပါလဲရှင်။
အဲ့ဒီနေရာကိုရောက်ဖို့အတွက်လွှတ်တော်နဲ့အစိုးရကနေပြီးတော့မှမြန်မာတပ်မတော်ကိုရင်ကြားဆိတ်မှုဆိုတဲ့ကဏ္ဍမှာတိုင်းရင်းသားအရေးနဲ့ပြည်သူအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကဏ္ဍကိုအလေးနက်ထားစေချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ပုံငွေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ပုံငွေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1တောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ဒီပံ့ပိုးမှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ထက်မှာဒီပိတ်ဆို့မှုတွေကပုံများလာတဲ့အထူးသဖြင့်တနိုင်းလူဒေတာမျိုးမှာဆိုလို့ရှင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတွေတိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်တွေမျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာတော့အဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအငြင်းရန်ယွာသားတွေကိုခြိခိုက်နှိမ့်နာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြင်မှာတိုက်ပွဲဖြစ်တိုင်းယွာထဲကိုမော်တာနဲ့လှမ်းပစ်တာမျိုးဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်တဲ့တခြားတော့ယွာသားတွေမှာ IDD မဟုတ်တဲ့ဒေတာခံယွာသားတွေပါအင်မတန်မှနစ်နာပြီးတော့ထွက်ပြေးရတယ်ဆိုတာကျမတို့ကဆုံးဒေတာမှာလွန်ခဲ့တဲ့15ရက်လောက်အတွင်းမှာကျမတို့လက်တွေ့မြင်ရပြီးဖြစ်ပါတယ်။အဲ့တော့ဒါမျိုးတွေကိုမရှိဖို့အတွက်လိုအပ်ပါတယ်။နောက်တစ်ခုကတော့ဒီတိုက်ပွဲဖြစ်ပွားရာပဋိပက္ခဖြစ်ပွားရာနေမင်းအတွင်းမှာဒီရာဇဝတ်မှုကျူးလွန်တဲ့အခါမှာရာဇဝတ်မှုလိုကိုင်းကွယ်ပြီးတော့မှအယက်သားခုံရုံးထဲမှာဖြေရှင်းစေချင်ပါတယ်။အခုချိန်မျိုးမှာတော့ဒီလိုမျိုး Crime Against Humanity အပါအဝင်ပြီးလို့ရှိရင်တော့ဒီအမျိုးသမီးများကိုအကြမ်းဖက်မှုများတွေဟာလွတ်မြောက်နေစေဒီအများကြီးရှိနေပါတယ်။အရေးယူမှုမရှိတဲ့အခါထပ်မံကျူးလွန်မှုအတွက်လည်းပဲပံ့ပိုးပေးလို့အားပေးတယ်လို့ဖြစ်နေတာဖြစ်တဲ့ကြောင်မလို့ဒီသူ့အရေးကိုဦးစားပေးပြီးတော့မှဒီအရာမျိုးကိုချစ်ချစ်ရရောက်ကင်တွေဖြည့်ရှင်းစေချင်ပါတယ်ရှင်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မခွန်ကြရဲ့အချိန်လေးနည်းနည်းနည်းနေလို့ပါဒီမခွန်ကြပြောသွားတဲ့အထက်မှာတော့ဟိုအရက်သားတွေကိုများဟိုစားလုံးဝထိခိုက်မှုမရှိအောင်အထူးသတိထားပေးဖို့ရယ်တောင်ပြတော်ဥပဒေနဲ့ပြန်ပြီးတော့ဖြည့်ရှင်းပေးဖို့ရယ်အချက်တွေပါပါတယ်ဒီမှာဥခွန်ဆန်ကိုမေးချင်ပါတယ်ဟိုဘာများအဓိကဟိုဒီဘက်ကနေပြီးတော့ဟိုမြင်နေရတာရှိပါလဲရှင်ဘာများအဓိကလိုအပ်ချက်လို့ထင်ပါလဲခက်တူတူလေးဖြည့်ပေးပါနော
်ဟုတ်ကဲ့ခုနပြောလို့ဒီလက်လက်ကင်နှစ်ဖက်စုံလက်လက်ကင်ကားမှာဖြစ်နေတဲ့ဟာတွေက အရင်စလို့ရတဲ့ဟာကိုဥမာဒီလိုဒုက္ခတွေကိုကူညီရတဲ့ဟာကိုနိုင်ငံရေးလက်နက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးပေါ့နော်နောက်တစ်ခုကရွာဝင်ရောအဲ့လိုအဲဒီလိုလူရက်မှုတော့ဖျားကြောင်းဝင်ဒီဖျားကြောင်းဒီအလူပုံးတွေရိုက်ခွဲရတော့အဲ့မျိုးမဖြစ်တာနေပြီးတော့စရရင်ဒါမှတော်တော်ကောင်းမှာပါနောက်အစိုးရနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ဘယ်မှာဖြစ်ဖြစ်ပေါ့နော်အခုဒီကူညီမှုထောက်ပံ့မှုနဲ့ပတ်သက်မှာအပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါတယ်ပို့
ပြီးတော့တောင်းဖို့ပေါ့နော်နိုင်ငံတကာရဲ့အကူအညီပို့ပြီးတော့တောင်းဖို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟိုဥစော်ချက်ရေဥစော်ချက်အနေနဲ့ကရောဒီဟိုဒီဒုက္ခတွေပြဿနာရေရှည်ပြည့်လေရေဘသူကအဓိကလှုပ်ပေးနိုင်မယ်လို့ထင်ပါလဲဘာပြောချင်ပါလဲအဲ့ဒီလှုပ်ပေးနိုင်မယ်သူရော
โอเคကျွန်တော်အမြင်ကတော့ဒီလိုပါအမရေဟိုဘောကျွန်တော်ရဲ့စိုင်းရင်သားဒေတာဒီမှာအခုဒီခုခုချင်းစိုက်ပွဲဒီဒီတော့ဘယ်ကျွန်တော်တိုင်းသားတွေအခုလောလောလတ်လတ်ကျွန်တော် IDP တို့ထိထားရနေတာမဟုတ်ပါဘူးအရင်ကျွန်တော်တို့စိုက်ပွဲကြံဖြစ်နေတယ်ကျွန်တော်တိုင်းသားတွေဘဝက IDP တတာပဲကျွန်တော်တို့နေခဲ့ရတာပါအဲ့ဒါကြောင့်ဒီကျွန်တော်တို့တိုင်းသားတွေဘဝဒီပေါ့နော်တိုင်းသားကြတဲ့မှာအေးအေးဆေးဆေးနဲ့ဒီခန်းခန်းနဲ့နေရဖို့ကဒီဟိုဘယ်လိုပြောရမလဲဆိုတော့ဒီဟိုကတမတော်ကအဓိကပါကျွန်တော်လက်မြင်ကြည့်တဲ့အခုလောလောလတ်လတ်လတ်အဲကျွန်တော်ဖြစ်ဖြစ်ကျွန်တော်မရှိပါဘူးသူတို့ထုတ်ပါမယ်ဆိုရင်တော့ကျွန်တော်ဆက်ချင်းလေးငါးရက်အကျိုးသေးတယ်ကျွန်တော်တပ်ပဲဖြစ်ခဲ့တယ်ဆက်ထုတ်ကြတာဆက်ချင်းပြန်လေးရပါတယ
်ဟုတ်ကဲ့ရှင်ဦးစော်ချက်ကတော့ဒီဟိုတက်မတော်အဓိကလို့ပြောသွားပါတယ်ဒါသူ့ရဲ့သုံးသက်ချက်ဖြစ်ပါတယ်နော်ဆိုတော့ဒီမှာဇာမနီဆိုတဲ့သွားရရှင်တယောက်ရေးထားတာလေးနဲ့ပဲညှိကုံးချုပ်ချင်ပါတယ်ပြည်တွင်းငင်းငင်းရရှိပါမလားဆိုတာအစိုးရတည့်ရထဲမှာပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအလုံးပေါ်မှာလည်းတာဝန်ကိုယ်စီရှိပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ပြည်တွင်းစစ်ကြီးရပ်တန့်ဖို့ပြည်သူတွေအလုံးတတိုင်းတစ်ပြည်လုံးဆန္ဒပြဖို့လိုအပ်ပြီဆိုတဲ့ဟာအကြံပြုချင်ပါတယ်တဲ့ဟုတ်ကဲ့ဒီညဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ရတဲ့သူတွေဖြစ်တဲ့ဦးစော်ချက်မနီလာသိမ်းမတ်ခွန်ကြားနောက်ပြီးတော့ဦးခွန်ဆန်နဲ့ပါဝင်ဆွေးနွေးတဲ့သီးလည်မှုနောက်ပြီးတော့ Facebook ကနေပါဝင်ပြီးတော့ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင
်စနေနေ့ညတိုင်းရိုက်နေလိုက်ဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်ဟာဗီဟာရီကိန်းမုန်တိုင်းဟာစနေနေ့မနေ့စောပိုင်းကဂုံးတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်တက်ဆက်စ်ပြည်နယ်ရှေ့တောင်ပိုင်း Rockport မြို့မှာဂုံးတွင်းကိုဝင်ရောက်ခဲ့ပြီးမုန်တိုင်းကြောင့်ကမ်းရိုးတန်းတစ်လျှောက်မှာလေပြင်းနဲ့အတူမိုးတဲထန်စွာရွာသွန်းခဲ့ပါတယ်ဟာဗီဟာရီကိန်းမုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းမှာအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းလည်းဖြစ်ပါတယ်ဂုံးတွင်းကိုစတင်ဝင်ရောက်ချိန်မှာပြင်းမုန်တိုင်းရဲ့ပြင်းအားကအဆင့်၄ရှိပြီးတော့လေတိုက်နှုန်းကတနအီကို206ကီလိုမီတာရှိခဲ့ပါတယ်။ဒါပေမဲ့စနေနေ့မနေ့အစောပိုင်းမှာတော့မုန်တိုင်းကတဖြည်းဖြည်းအပြော့သွားခဲ့ပြီးတော့အခုအခါမှာတော့မုန်တိုင်းရဲ့ပြင်းအားအဆင့်ကို1အထိရော့ချသွားပြီဖြစ်တယ်လို့အမေရိကန်ရုပ်သံသတင်းတွေကဖော်ပြပါတယ်။မြောက်ကိုရီးယားကတာရိုပစ်မစ္စိုင်းဒုံးကျည်တွေကိုတောက်ကြနေကပစ်လွတ်ခဲ့တယ်လို့အမေရိကန်ရေတပ်ကအတည်ပြုလိုက်ပါတယ်။ဒုံးကျည်တွေကပစ်မှတ်ကိုတော့တခုမှမထိဘူးလို့ပြောပါတယ်။ည10နာရီချိန်မှာ10မိနစ်စီချားပြီးမစ္စိုင်းဒုံးကျည်3ခုကိုပစ်လွတ်ခဲ့တဲ့ကြောင့်အမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ်ကတောက်ကြနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလောက်ရှင်ဝတ်ဟာသူမအပေါ်ပေါ်ဆမှုနဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချင်းပြက်ကွက်မှုအပေါ်ဘိုတရားရုံးကအမိန့်မချခင်မှာပဲဒူဘိုင်းနိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။လက်ရှိဘယ်မှာရှိနေလဲဆိုတာတရားဝင်မသိရပေမဲ့သူမဟာကုန်းလန်းကနေကမ်ဘောဒီးယားနိုင်ငံကိုသွားပြီးအဲဒီကနေတဆင့်ဒူဘိုင်းကိုသူ့ကိုဖြစ်သူတက်ဆန်ရှင်နဝနဲ့သွားတာဖြစ်တယ်လို့သတင်းတွေကဖော်ပြပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့29ကြိမ်မြောက်ရှီတောင်အာရှအားကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့ထိုင်းကမြန်မာအသင်းကိုတကိုးကိုးမရှိနဲ့နိုင်သွားပြီးတော့မြန်မာအသင်းဖိုင်နယ်နဲ့လွဲချော်သွားပြီးထိုင်းသင်းဟာဖိုင်နယ်တက်သွားပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်မရှားဖုံပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံနှုန်းချိန်ည9နိုင်ကနေ10နိုင်အထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.